ရှေ့လေပိုင်းဒေသမှာအမေရိကန်စစ်ရင်အားတိုးမြှင့်ချထားဖို့ဆောင်ရွက်မှုတွေကြောင့်အီရန်ကိုဟန်တားရာရောက်စေပြီးအီရန်အနေနဲ့တခြားတိုက်ခိုက်မှုတွေလုပ်နေပေမဲ့အမေရိကန်ရဲ့အပေါ်တိုက်ခိုက်မဲ့အလားအလာကိုတော့ထိန်းချုပ်ထားနိုင်တယ်လို့အမေရိကန်ယာယီကာကွယ်ဝင်ကြီးပက်ရှာနာဟမ်ကပြောပါတယ်။ချင်းချောက်မှုတွေမရှိတော့ဘူးဆိုတဲ့သဘောမျိုးတော့မဟုတ်ကြောင်းအမေရိကန်တို့ရဲ့အမျှော်အမြင်နဲ့တုံ့ပြန်မှုကြောင့်အီရန်တို့ဘက်ကပြန်ပြီးတော့ချင့်ချိန်သွားစေတာလို့ထင်ကြောင်းယာယီကာကွယ်ဝင်ကြီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်မှာအင်ကာနိခသတင်းထောက်တီကိုပြောဆိုတာဖြစ်ပါတယ်။ချင်းချောက်မှုတွေရှိတယ်လို့ပြောခဲ့ပြီးတိုက်ခိုက်မှုတွေလည်းဖြစ်ခဲ့တယ်လို့ယာယီကာကွယ်ဝင်ကြီးကပြောပါတယ်။ဘယ်တိုက်ခိုက်မှုတွေကိုရည်ညွှန်းတယ်လဲလို့မေးမြန်းလာမှာတော့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရဒုတိယပုံမိုးကြီးဂျိုးဘာစင်နိုကပါရှန်းပင်လယ်ကွေ့အတွင်းရေနံတင်သင်္ဘောလေးဆင့်အပေါ်တိုက်ခိုက်မှုဟာအီရန်ရဲ့လက်ချက်ဖြစ်နိုင်ခြေများတယ်ဆိုတော့အမေရိကန်ထောက်လှမ်းရေးကရည်ညွှန်းပြောဆိုထားတဲ့အကြောင်း VOA ကိုပြောပါတယ်။အရှေ့လေပိုင်းမှာအီရန်ကြောင့်ဖြစ်လာရတဲ့စီးရဲချင်းချောက်မှုတွေလို့အမေရိကန်သမ္မတအင်ဘူရောကပြောဆိုထားခြင်းနဲ့ပတ်သက်ပြီးလဲအင်ကာနေနှောင်းပိုင်းမှာလွှတ်တော်အမတ်တွေကိုကာကွယ်ရေးဝန်ကြီးနဲ့တခြားအရာရှိတွေတကပိတ်သီးသန့်အစီအဝေးမှာတင်ပြဖို့ရှိပါတယ်။